တရွေးချူကပ္ပကျမအဖွဲ့ကြီးကကပ္ပလူရေ90ရာခိုင်နှုန်းကျော်ဟာအလွန်အကျွံလေတုညဉ့်ဉဏ်မှုတန်ခံရပြီးကျမအကြီးပြဿနာတွေဆက်ဖြစ်လာနေတယ်။ဒီထက်မှာအရှိတောင်အရှားနဲ့ပစိဖိတ်အနောက်ပိုင်းဒေသတွေမှာအဆိုးဆုံးဖြစ်နေတယ်လို့ဆိုလိုက်ပါတယ်။လူ10ယောက်မှာ9ယောက်ဟာမတရားဆိုးရတဲ့လေတွေကိုရှူရှိုက်နေရပါတယ်။အဲ့ဒီထက်မှာတရုတ်မလေးရှားနဲ့ဗီယက်နမ်တို့အပါအဝင်မြန်မာပြည်တရှိရာအရှိတောင်အရှားနဲ့အနောက်ပစိဖိတ်ဒေသတွေမှာလည်းလေတုညဉ့်ဉဏ်မှုအဆင့်အမြင့်ဆုံးဖြစ်နေတယ်လို့ဒီနေ့ထုတ်ပြန်တဲ့တရွေးချူအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒီအစီရင်ခံစာအရလူပေါင်း92ရာခိုင်နှုန်းကျော်ဟာလေတုညဉ့်ဉဏ်မှုတန်ခံရပြီးနောက်ဆက်တွဲအဖြစ်တစ်နှစ်ကိုလူပေါင်း6တန်းကျော်သေဆုံးနေရတယ်။ဒီသေဆုံးမှုတွေကမှ90ရာခိုင်နှုန်းဟာလည်းဝင်ငွေနှိမ့်တဲ့အလေအလတ်နိုင်ငံတွေမှာဖြစ်ခဲ့တာလို့ဆိုပါတယ်။ဒီအစီရင်ခံစာအသစ်မှာဖော်ပြထားတဲ့အချက်လက်အသစ်တွေအရမျိုးကြီးတွေမှာလေတုညဉ့်ဉဏ်မှုကအဆိုးဆုံးဖြစ်တယ်ဆိုပေမဲ့ကျေးလက်ဒေသတွေမှာလည်းလေတုညဉ့်ဉဏ်မှုဘလောက်ဆိုးနေတယ်ဆိုတာကိုသိသွားရင်အံဩကောင်းအံဩသွားနိုင်ပါတယ်။တပြည့်ရှိုးပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနညွှန်ကြားရေးမှူးမာရီယာနီရာကအခုလိုသိလိုက်ရတာကကျမတို့အားလုံးအတွက်အထူးကူးဂရုပြုချဖို့လုံလောက်နေပါပြီ။ဒါဟာပြည်သူ့ကျန်းမာရေးရေးပေါ်အခြေအနေဖြစ်တဲ့ဒီလေတုညဉ့်ဉဏ်မှုကိုတိုက်ဖြတ်ဖို့ချက်ချင်းလှုပ်ဆောင်တင်တာကိုနောက်ကျလုပ်လို့မရတော့ဘူးလို့သတိပေးလိုက်ပါတယ်။ဒီအစီရင်ခံစာအတွက်အချက်လက်တွေကိုကမ္ဘာနေရာပေါင်း3000ခန့်ကနေစုဆောင်းခဲ့တာဖြစ်ပြီးလေထဲကသေးငယ်ပြီးအနေအချင်းတဲ့အမှုန်လေးတွေအရေးအတွက်ကိုတိုင်းတာခဲ့တာဖြစ်ပါတယ်ခင်ဗျ။